ကျောင်းနိုင်ငံရေးဝန်ကြီးဦးဝန်းကြီးနဲ့မြန်မာစစ်ကောင်စီနိုင်ငံရေးဝန်ကြီးဦးနောက်မောင်တို့တရုတ်နိုင်ငံမှာဒီနေ့တွေ့ဆုံတယ်လို့တရုတ်ဆိုရတဲ့မီဒီယာကဒီနေ့ညနေပိုင်းမှာသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ပြစ်ဆိုမှုနဲ့ပတ်သက်ပြီးမကြာခင်မှာသတင်းထုတ်ပြန်သွားမယ်လို့ပြောရည်ကိုပြောပါတယ်။ရန်ကုန်ကပေးပို့ရတဲ့ဒီတင်ကိုတင်းထိုက်ဦးပြောပြပါမယ်
။တရုတ်နိုင်ငံကိုရောက်နေတဲ့စစ်ကောင်စီနိုင်ငံရေးဝန်ကြီးဌာနဝန်ကြီးဦးဝင်းနောက်မောင်လွင်ဟာတရုတ်နိုင်ငံရေးဝန်ကြီးဝမ်းကြီးနဲ့ဒီကနေ့ဤဒီလာတဲနေ့မှာတွေ့ဆုံပါတယ်။တိကျဝင်နေပါတယ်လို့တရုတ်နိုင်ငံဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းဒီဆွေးနွေးတဲ့အကြောင်းအရာတွေကိုစောစောဆယ်မသိရသေးဘူးလို့ VOA ကပြောပါတယ
်အကြောင်းအရာတွေကတော့ကျွန်တော်လည်းမသိသေးပါဘူးခင်ဗျအကြောင်းအရာတွေတော့ကျွန်တော်တို့ဒီပြန်ရောက်တဲ့အချိန်မှာတရင်ထုတ်ပြန်ပေးရမယ်ဒီနေ့မှာတော့ကျွန်တော်တို့ဒီတရုတ်နိုင်ငံတော့နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတာရှိပါတယ်ပြီးကျွန်တော်များသာစာပို့တက်ပါမယ်မနေ့ပြန်ပြန်လာပါမယ်
လက်ရှိဒေသတွင်းနဲ့နိုင်ငံတကာမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အမြင်ဖလှယ်ကြီးဒေသတွင်းတည်မြဲအေဂျင့်တိုးတက်ဖို့အပြည့်အစုံအားထုတ်မှုတွေရရှိအောင်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဂျာယီဝန်ကြီးအပြင်ထိုင်းဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကတီးခြားပြီးတွေ့ဆုံဖို့ဖိတ်ကြားထားခဲ့ပါတယ်။တရုတ်ဆွေးအာဘော်တွေကိုမြန်မာဘာသာနဲ့ရေးသားဖော်ပြနေတဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးဆိုတဲ့သတင်းဌာနမှာတော့တရုတ်နိုင်ငံဂျာယီဝန်ကြီးရဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်နိုင်ငံတွေဟာအာဆီယံရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်သလိုတရုတ်ရဲ့ရပ်ဝန်းနဲ့လမ်းမစီမံကိန်းဘရန်ရိုးတို့လည်းရေးပါတဲ့ပြည်ဖက်နိုင်ငံတွေဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်လ30ရက်နေ့ကနေဧပြီလ3ရက်နေ့ထိတရုတ်နိုင်ငံဂျာယီဝန်ကြီးကလေးနိုင်ငံနိုင်ငံဂျာယီဝန်ကြီးတွေကိုတွေ့ဆုံတဲ့အခါကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးကိစ္စတွေကိုအင်ဒီချင်းဒေသတွေမှာအရင်ဆုံးကောင်းတဲ့ပေါ်နိုင်ဖို့တော်အားပေးသွားမယ်လို့လဲတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးပတိကျမှုတွေဖြစ်နေသလိုလက်နက်ကိုင်ပြည်ပခတွေလည်းခြေဆက်နေတဲ့အတွက်အင်ဒီဂျင်းနိုင်ငံတွေမှာစိုးရိမ်မှုတွေရှိနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအများအများမြုပ်နှံထားတဲ့တရုတ်နိုင်ငံကပုံပြီးစိုးရိမ်နေပုံရပါတယ်။အရင်ကဒီဆိုရလက်ထက်ကတရုတ်နိုင်ငံနဲ့သဘောတူထားတဲ့စီမံကိန်းတွေအားလုံးရပ်တန့်နေပါတယ်။တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကို2020ခုနှစ်ကလာခဲ့စဉ်အတွင်းတောက်ပြူသူစီဝါရေးစုံမြန်မာနိုင်ငံစီဝါရေးစုံရန်ကုန်မြို့တွင်နဲ့ရှမ်းနယ်ကချင်ပြည်နယ်တွေမှာနေဆက်စီဝါရေးပူပေါင်းဆောင်ရွက်မှုဇုံတွေပါဝင်တရုတ်မြန်မာစီဝါရေးဈေးကြံ CMNC စီမံကိန်းတွေကိုအချိန်ကြီးမှုသဘောတူထားခဲ့ပါတယ်။တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကိုဗစ်ကာယရောဂါနဲ့မြန်မာနိုင်ငံအတွင်းလက်နက်ကင်ပြည်ပခတွေကြောင့်ပုံမှန်အခြေအနေကိုပြန်ပြောင်းနိုင်သေးပဲထိခိုက်နေရပါတယ်ခင်ဗျာ။